Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2014ခုနှစ်ဧပြီလ18ရက်တောက်ကြနေမနက်ဖက် VOA အသံလွှင့်အစီအစဉ်စတင်နေပါပြီ။လိုင်းဒိုမီတာ24 32နဲ့39တို့ကနေဓာတ်ရိုက်ဖမ်းယူနိုင်နိုင်ကြပါရဲ့ရှင်။ကျမခွာညိုပါအခုမနက်အစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျွန်တော်ရန်တိုင်းမှာဒီမနေ့သတင်းတွေကိုတော့ခင်မျိုးသက်နဲ့အတူကြီးညာပြီးသွားမှာဖြစ်ပါတယ်။ယူကရိန်းရှေ့ဘက်ချမ်းမှာတင်းမာမှုတွေရော့ကျစေဖို့အတွက်လှုပ်ဆောင်ရမယ့်အချက်တွေကို American, EU, Russia နဲ့ Ukraine တို့သဘောတူခဲ့ကြပါတယ်။ကိုရီးယားနိုင်ငံမှာတင်းပေါ်မောက်ရွာကပျောက်ဆုံးနေတဲ့သူတွေကိုကယ်ဆယ်ရေးလုပ်သားတွေအပူတပြင်းရှာဖွေနေကြပါတယ်။မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂတံပါကြီးကမြန်မာပြည်သူတွေကိုနှစ်သက်ကူစုမုံကောင်းတောင်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုအခုမနေ့မှာကြားကြဖို့ရှိပါတယ်ခင်ဗျာ။
အခုမနေ့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးဒီအမေရိကန်ကုသရေးဝန်ကြီးဝန်ကြီးဌာနနိုင်ငံတကာကုန်သွယ်မှုစီမံခန့်ခွဲရေးယုံမြန်မာနိုင်ငံမှာပထမဆုံးဖွင့်လှစ်မယ့်အကြောင်း
Our Foreign Commercial Service will open new offices in Wuhan, China and Rangoon, Burma.
ကုန်သွယ်ရေးဆိုင်ရာဝန်ကြီး Priska ရဲ့ပြောကြားချက်ကိုသတင်းတွေအပြီးမှနားဆင်ကြရဖို့ရှိပြီးဆက်လက်ထုတ်လွှင့်ပေးမယ့်နိုင်ငံတကာသတင်းဆောင်ပါတွေထဲမှာတော့အိန္ဒိယနိုင်ငံရဲ့အာဏာရကွန်ကရစ်ပါတီကသူ့ရဲ့ပြိုင်ဘက်ပါတီကိုမထောက်ခံကြဖို့ရုပ်မြင်တမ်းကြားကနေမင်ကွန်းပြောခဲ့တာရေကာတာတိဆောက်ရေးလိုလူမှုဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်ဌာနေတော်ရိုင်းတရိတ်ဆန်တွေမြို့တုံးပြောက်ွယ်လူနည်းဖြစ်နေတဲ့ထိုင်းနိုင်ငံကပတ်ဝန်းကျင်ရေးရာသတင်းလွှာတွေအပြင်ယူကရိန်းစင်တာပြပွဲတွေရဲ့အဆိုးဆုံးအခြေအနေတွေကိုပြတဲ့ဗီဒီယိုအပိုင်းတို့ပြခွက်တစ်ခုကို15ရက်လောက်အတွင်းဘာကြောင့်လူတန်းပေါင်းများစွာကြည့်ရှုကြသလဲဆိုတာကိုပြောပြပေးသွားမှာပါအခုရင်ဆုံးတော့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့ဒေါခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင
်ယူကရိန်းနိုင်ငံရှေ့ပိုင်းမှာထိုးလာနေတဲ့တင်းမာမှုတွေရော့ကျသွားစေဖို့အတွက်လှုပ်ဆောင်ရမယ့်အချက်တွေကိုယူကရိန်း Russia EU ဥရောပသမဂ္ဂနဲ့အမေရိကန်နိုင်ငံကထိပ်တန်းသံတမန်တွေသဘောတူခဲ့ကြပါတယ်အဲ့ဒီမှာအရှေ့ယူကရိန်းကအဆောက်အုံတွေကိုတင်းယူထားတဲ့ရုရှားထောက်ခံသူစစ်သွေးကြွတွေကိုလက်နက်ချခိုင်းပြီးတော့အဲ့ဒီအဆောက်အုံတွေကိုငโกတရားဝင်ပိုင်ဆိုင်ထားတဲ့သူတွေကိုလက်ထဲကိုပြန်လည်လွှဲပြောင်းပေးဖို့စတာတွေပါဝင်တယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကဂျနီဗာမြို့မှာခြားသာရင်းတွေကပြောကြားလိုက်ပါတယ်အဓိကပြစ်မှုကျူးလွန်သူတွေကလွှဲရင်ကျန်တဲ့လူတွေတဲကလက်နက်ချပြီးတော့အဆောက်အုံတွေကထွက်ခွာတဲ့ဆန္ဒပြသူတွေကိုလွန်ငင်းချမ်းသာခွင့်ပေးမှာဖြစ်တယ်လို့သူတို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်ရုရှားနိုင်ငံအနေနဲ့ဒီသဘောတူညီချက်တိုင်းလှုပ်ဆောင်နိုင်လိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းအမေရိကန်သမ္မတဘရက်အိုဘားမားကလည်းအင်ဗျူရောမှာပြောကြားလိုက်ပါတယ်။ဒါပေမဲ့အတိတ်ကအခြေအနေတွေအရရုရှားနိုင်ငံကပူးပေါင်းဆောင်ရွက်မယ်ဆိုတာကိုအာမခံချက်မရှိဘူးလို့သူကပြောပါတယ်။တကယ်လို့ရုရှားနိုင်ငံဘက်ကဒီသဘောတူညီချက်ကိုမလိုက်နာခဲ့ဘူးဆိုရင်နောက်ထပ်အရေးယူဆောင်ရွက်မှုတွေလုပ်သွားဖို့အတွက်အမေရိကန်အစိုးရဟာဥရောပကမဟာမိတ်နိုင်ငံအနေနဲ့ဆွေးနွေးနေတယ်လို့လည်းသမ္မတအိုဘားမားကပြောပါတယ်ခင်ဗျာ။
ယူကရိန်းနိုင်ငံရှေ့ပိုင်းကိုရုရှားတပ်တွေဆစ်လို့ရတာမျိုးဖြစ်မလာစေဖို့မျှော်လင့်ထားကြောင်းကြာသပတေးနေ့ကရုရှားသမ္မတဗလာဒီမီယာပူတင်ကရုပ်တံဆွေးနွေးကမ်းမှာပြောကြားလိုက်ပြီးဒီဒေသတွေမတည်မငြိမ်ဖြစ်အောင်ယူကရိန်းအစိုးရကလှုပ်ဆောင်နေတယ်လို့အပြစ်တင်လိုက်ပါတယ်။အခုလိုတပ်တွေဆစ်လွတ်တာဟာသူ့ရဲ့လုပ်ပိုင်ခွင့်တရဖြစ်ပြီးဒီလိုမလုပ်ရဖို့အတွက်မျှော်လင့်ထားတယ်လို့ဆိုပါတယ်။ဒါအပြင်ယူကရိန်းကိုရောသူ့ရဲ့အနောက်နိုင်ငံမဟာမိတ်တွေကိုပါပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။အခုလောလောဆယ်မှာယူကရိန်းအရှေ့ပိုင်းဒေသတစ်လွှာမှာရုရှားတပ်တဒန်းမှချမထားဘူးလို့လည်းပြောပါတယ်။အခုအဲ့ဒီဒေသမှာဆန္ဒပြသူတွေဟာဒေသခံတွေသာဖြစ်တယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းပြဿနာကိုကူညီဖို့အတွက်ဥရောပနိုင်ငံရဲ့မဟာမိတ်ဒေသလုံခြုံရေးတွေအတွက်နေတိုမဟာမိတ်တပ်ကဘောလ်တိတ်ပင်လယ်ပြင်ထဲမှာရေတပ်သင်္ဘောတွေကိုတိုးမြင့်ချထားလိုက်ပါတယ်။ဘောလ်တိတ်ပင်လယ်ပြင်ထဲကိုထောက်ပံ့ကူညီရေးနဲ့မန်းရှင်းရင်လေးစံဆေလွတ်လိုက်တယ်လို့နေတိုးတက်ရဲ့ရေချောင်းအကြီးကဲကကြာသပတေးနေ့မှာပြောပါတယ်။ဒီလိုဆေလွတ်တာဟာယူကရိန်းရဲ့အခြေအနေတင်းမာမှုကိုတိုးမြင့်လာစေဖို့မဟုတ်ဘဲယူကရိန်းအတွက်နေတိုးမဟာမိတ်တပ်တွေအသင့်ရှိပြီးတသားတည်းရှိကြောင်းပြသတာဖြစ်ကြောင်းပြောကြားလိုက်ပါတယ
်။တောင်ကိုရီးယားနိုင်ငံတောင်ဘက်ကန်ယူရမ်းမှာခီးတဲ့တဲ့တင်ဘောတိမောက်ရာကနေပျောက်ဆုံးနေတဲ့လူ182ယောက်ကိုရှာဖွေတွေ့ရှိနိုင်မှုအတွက်တောင်ကိုရီးယားကယ်ဆယ်ရေးလုပ်သားတွေဟာပြင်းထန်တဲ့ပင်လယ်ရေစီးကြောင်းနဲ့နောက်နေတဲ့ရေတွေကိုအန်တုပြီးတော့အသေးအတန်ရှာဖွေနေကြရပါတယ်။ဒီဆုံးသူရေတွက်ဟာဒီထက်မကဒေါ်လာနိုင်ပွဲရှိမယ်လဲအခုချိန်ထိအတည်ပြုနိုင်တဲ့စည်ရင်အရလူ20တေဆုံးခဲ့တယ်လို့ကမ်းခြေဆောင်တပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ခီးတဲ့တွေတဲက189ယောက်ကိုတော့ကယ်တင်နိုင်ခဲ့ပါတယ်။ သင်္ဘောထဲမှာရှိနေတဲ့သူတွေအသက်ရှင်သေးလားမရှင်တော့ဘူးလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပဲဖြစ်နေပါတယ်သင်္ဘောကအခုဆိုရင်လုံးဝနစ်မြုပ်တလောက်နီးပါးဖြစ်နေပြီးတော့ရေကလည်း7ဒီဂရီစင်တီဂရိတ်ထိအောင်အေးနေတာဖြစ်ပါတယ်တည်ဆုံးသူတွေရဲ့မိသားစုတွေအတွက်သူ့အနေနဲ့ဝမ်းနည်းကြောင်းအမေရိကန်သမ္မတဩဘားမားကပြောကြားခဲ့ပြီးလာမယ့်သတင်းပတ်တောင်ကိုရီးယားနိုင်ငံကိုသွားရောက်တဲ့အခါသူ့အနေနဲ့တည်ဆုံးသွားသူတွေအတွက်ဝတ်ပြုဆုတောင်းသွားမယ်လို့ပြောပါတယ်ခင်ဗျာ
ကမ်ဘောဒီးယားနိုင်ငံခမာနီတွေလက်ထက်လက်အောက်ကိုရောက်ခဲ့ရတဲ့39နှစ်မြောက်နှစ်ပတ်လည်နေ့ကိုကမ်ဘောဒီးယားနိုင်ငံသားတွေဟာဧပြီလ18ရက်နေ့မှာကျင်းပခဲ့ကြပါတယ်။အခုထိတရားရင်ဆိုင်နေရဆဲဖြစ်တဲ့ခမာနီခေါင်းဆောင်နှစ်ဦးကိုဘလို့တရားစီရင်မယ်ဆိုတော့ကိုခမာနီလက်အောက်မှာတားကောင်ဖြစ်ခဲ့ရသူတွေကမြင်တွေ့ကျင်းနေကြတာပါ။1985ခုနှစ်ဧပြီလ18ရက်နေ့ဟာကမ်ဘောဒီးယားနိုင်ငံမြို့တော်ကိုခမာနီတွေသိမ်းပိုက်လိုက်ပြီးမြို့ကြီးတွေမှာရှိတဲ့မြို့နယ်လူလူကိုအလုတ်ကျန်းစခန်းတွေကိုပို့ပြီးအလုတ်လုပ်စေခဲ့တာဖြစ်ပါတယ်။ဖနွန်ပင်ကနာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့တူဆန်းအချင်းတောင်မှာအနှိမ့်ဆက်အနှင်းမှန်းခံရသူတွေကအသက်ရှင်ကျန်ရစ်သူဘောမင်းဟာဇနီးဖြစ်သူကတော့နှိမ့်ဆက်နှင်းပန်းပြီးအဆုံးစီရင်တာခံခဲ့ရတာမို့အတိတ်ဆိုးကိုမမေ့နိုင်ဘူးလို့ဆိုပါတယ်။ဒီအချင်းတောင်ကိုအုပ်ချုပ်တဲ့ Dutch လို့လူသိများတဲ့ Kankak Eve ကတော့နှစ်ပေါင်း40ကျော်မှာအခုကုလသမဂ္ဂဦးစီးတဲ့ခုံရုံးမှာတရားရင်ဆိုင်နေရပြီဖြစ်ပါတယ်။အသက်ရွယ်ကြီးရင်နေပြီဖြစ်တဲ့ခမာနီခေါင်းဆောင်ဟောင်းနေဖြစ်တဲ့နုံချီယာနဲ့ခီယူဆန်ပန်တို့နှစ်ဦးကတော့တရားရုံးတော်မှာအဆင့်ဆင့်ကြားနာပြီးနောက်ဆုံးအမိန့်ချတာကိုခံယူရမယ့်အဆင့်ရောက်နေပြီဖြစ်ပါတယ
်။ View American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိတိုင်းဒိုမီတာ24 kHz 12123ညတိုင်းဒိုမီတာ32 kHz 9325တိုင်းဒိုမီတာ39 kHz 0925တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရီကနေတောက်ကြနေမနေ့ဖက်သတင်းတွေကိုဆက်လက်ညင်ညာပေးနေပါတယ်မြန်မာရိုးရာနှစ်တကူအချိန်ကာသမယမှာမြန်မာနိုင်ငံဆိုင်ရာဥရောပသမတ်တမကြီးကမြန်မာပြည်သူတွေအလုံးကိုနှစ်တက်ကူစုမုံကောင်းတောင်းလိုက်ပါတယ်မြန်မာတက်ကရ1386ခုနှစ်မှာမြန်မာပြည်သူတွေအလုံးချမ်းသာပျော်ရွှင်သာယာဝါပြောပြီးအောင်မြင်မှုတွေရနိုင်ပါစေလို့သူကဆုတောင်းလိုက်ပါတယ်နှစ်ဟောင်းကနေနှစ်တက်ကိုကူးပြောင်းတဲ့မြန်မာနှစ်တက်ပွဲတော်ကိုနိုင်ငံတော်ဆင်နွှဲခဲ့ကြတာနဲ့အမျှဒီချိန်ဟာဥရောပသမဂ္ဂနဲ့မြန်မာနိုင်ငံရဲ့ဆက်ဆံရေးရှိအနာဂတ်အမြင်တွေကိုတုံ့ပြန်သတိရမယ့်အချိန်ဖြစ်တယ်လို့ဧပြီလ18ရက်နေ့နေဆွဲနဲ့ကြေညာချက်ထုတ်ပြန်လိုက်တာဖြစ်ပါတယ်။လွန်ခဲ့တဲ့3နှစ်အတွင်းမြန်မာနိုင်ငံဟာသမိုင်းဝင်ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုစတင်လှုပ်ဆောင်ခဲ့ပါတယ်။မြန်မာနိုင်ငံမှာလက်ရှိလှုပ်ဆောင်နေတဲ့အသွင်ကူးပြောင်းရေးကို EU ဥရောပသမဂ္ဂအနေနဲ့ကြိုဆိုပြီးစတင်လှုပ်ဆောင်လာကြတဲ့ကထောက်ခံအားပေးလာခဲ့တာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အကျိုးတူဆောင်ရွက်တဲ့အနေနဲ့မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာနောက်ထပ်အကူအညီတွေပေးသွားဖို့မျှော်လင့်နေသလိုနိုင်ငံတွင်းကနိုင်ငံရေးစီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာဖို့အတွက်ဆက်ပြီးတော့အကူအညီပေးသွားဖို့လည်းမျှော်လင့်တယ်လို့ဆိုပါတယ်။နိုင်ငံရေးရအားပေးမှုတွေအပြင်ဥရောပသမဂ္ဂဟာမြန်မာနိုင်ငံရဲ့ရည်မှန်းချက်တွေအောင်မြင်စေဖို့အတွက်ယူရို1ဘီလီယံကျော်အကူအညီပေးနေတဲ့အဓိကအလူရှင်တွေကတခုအပါဝင်ဖြစ်ပါတယ်။ဥရောပသမဂ္ဂကပေးနေတဲ့ငွေကြေးအကူအညီတွေကိုကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေး၊ပညာရေး၊အုပ်ချုပ်ရေးနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအတွက်အဓိကအကူအညီပံ့ပိုးပေးခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။
ဗီယက်နမ်နိုင်ငံဟနွိုင်းမှာ2019ခုနှစ်အာဆီယံအားကစားပွဲစဉ်တွေကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးဖို့အစီအစဉ်ကိုငွေကြေးအခက်အခဲကြောင့်ပြန်ပြီးရုပ်သိမ်းကြောင်းဗီယက်နမ်အစိုးရကကြေညာလိုက်ပါတယ်။ကြာသပတေးနေ့မှာအစိုးရရုံး website ဆန်းမျက်နှာမှာဗီယက်နမ်ဝန်ကြီးချုပ်ငွေအင်တန်တောင်းကအခုလိုကြေညာလိုက်တာဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာစီးပွားရေးမပြေလည်တဲ့အတွက်အစိုးရအသုံးစရိတ်ကိုအကန့်အသတ်နဲ့တုံးနေရပြီးဒီပွဲတော်အတွက်ကုန်ကြမယ်ငွေကိုတခြားအရေးကြီးတဲ့ဂန္ဓာတွေအတွက်သုံးစွဲရမယ်လို့ဆိုပါတယ်။ဒီအားကစားပွဲစဉ်တွေဟာဒေါ်လာတန်150လောက်ကုန်ကြမှာဖြစ်ပြီးဗီယက်နမ်နိုင်ငံအတွက်ငွေကြေးအကုန်ကျတိတ်များစီမှာဖြစ်တယ်လို့ဆိုပါတယ်။သုံးသက်သူတွေကတော့ငွေကြေးဟာဒီတယ်မကပိုးပြီးကုန်နိုင်တယ်လို့ခန့်မှန်းပါတယ်။2012ခုနှစ်ကအာဆီယံပွဲတော်ကျင်းပစဉ်မှာအင်ဒိုနီးရှားနိုင်ငံဆူရာဘာရာမြို့နဲ့ရှင်းပြီးအရွေးခံရမှာဟနွိုင်းကရခဲ့တာပါအခုအင်ရှင်ဖြစ်တဲ့ဟနွိုင်းကညင်းပယ်လိုက်တဲ့နောက်မှာ2019ခုနှစ်ပွဲတော်ကျင်းပရမယ့်နေရာကိုအခုထိမသိကြသေးပါဘူး
နိုင်ဂျီးရီးယားနိုင်ငံမှာလူတွေတည်စီလောက်တဲ့ထိတိုက်ခိုက်မှုတွေနဲ့ကျောင်းသူတရားကျော်ကိုဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်နိုင်ဂျီးရီးယားသမ္မတဂူလတ်ဂျောနသန်ဟာသူရဲ့ထိတ်တန်းလုံခြုံရေးအရာရှိတွေနဲ့အတူအရေးပေါ်အစည်းအဝေးကျင်းပခဲ့ပါတယ်။ဒါပြင်သမ္မတဟာပြည်နယ်အုပ်ချုပ်ရေးမှုတချို့နဲ့လည်းမြို့တော်အပူဂျာမှာကြာသပတေးနေ့ကတွေ့ဆုံခဲ့ပါတယ်။အဲ့လိုတွေ့ဆုံမှုအတွင်းအတိုက်ခံ All Progressive Congress Party ကပြည်နယ်အုပ်ချုပ်ရေးမှုတွေတော့မပါဝင်ခဲ့ပါဘူး။အတိုက်ခံပါတီကတချို့ပြည်နယ်အုပ်ချုပ်ရေးမှုတွေရဲ့ပြည်နယ်တွေဟာစိုးစိုးဝါးဝါတိုက်ခိုက်ခံခဲ့ရတာလည်းဖြစ်ပါတယ်။ဒီပြဿနာကိုပြည်လည်အောင်ဖြေရှင်းဖို့အတွက်နိုင်ဂျီးရီးယားနိုင်ငံသားအားလုံးအတူလှုပ်သွားဖို့လိုတယ်လို့အစည်းအဝေးမှာမပါတဲ့ Aqua Ebon ပြည်နယ်အုပ်ချုပ်ရေးမှု Goodwill Akpa Piyu ga tadin daw de ko pyo ba de. Taung Sudan naing ngam ma ayat da ri ne kulatham ga nyin nyai tat phwa win ni ni thain de kulatham ga chan win ko lu ri te se law de ai khai khe de paw ma kulatham ga atwin mu chou ban ki mon ga pit tin shauk cha lai ba de khmyar. Direct from Washington.
၂၀၁၄ ခုနှစ်ဧပြီလ၁၈ရက်တောက်တာနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ဒေါခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါအခုအရင်ဆုံးမြန်မာပြည်မှာပထမဆုံးဖွင့်မဲ့အမေရိကန်ကုသန်းရောင်းဝယ်ရေးယုံကြောင်းပြောပြပေးပါမယ်ရှင်အမေရိကန်ကုသန်းရောင်းဝယ်ရေးဝန်ကြီးဌာနရဲ့နိုင်ငံတကာကုန်သွယ်မှုစီမံခန့်ခွဲရေးယုံကိုမြန်မာနိုင်ငံမှာပထမဆုံးဖွင့်လှစ်တော်မှာဖြစ်ပါတယ်ဂျွန်ဟော့ပ်စကင်းတက်တူကSAIS သုတေသနဌာနမှာကြာသပတေးနေ့ကပြုလုပ်တဲ့အာရှပစိဖိတ်ဒေသအမေရိကန်အနာဂတ်စီးပွားရေးဆိုင်ရာဟောပြောပွဲမှာကုသန်းရောင်းဝယ်ရေးဝန်ကြီးပန်စီပရစ်ကာကအခုလိုပြောလိုက်တာဖြစ်ပြီးဇွန်လထဲမှာသူကိုယ်တိုင်မြန်မာနိုင်ငံကိုတွားရောက်လဲပတ်မှတွားရောက်မှာဖြစ်တဲ့အကြောင်းလည်းပြောပါတယ်အပြည့်စုံကိုတော့ဒေါခင်မျိုးသက်ကပြောပြပေးမှာပါရှင
်မြန်မာနိုင်ငံတွင်ဆစ်ဆိုးရလက်ထက်လူခွင့်ရေးချိုးဖောက်မှုတွေကြောင့်နှစ်ပေါင်းတော်ကြာစီးပွားရေးပိတ်ဆို့အေးအေးယူတာခံနေရတဲ့မြန်မာနိုင်ငံအတွက်အခုအစိုးရသက်တက်လာခဲ့တဲ့နောက်ပိုင်းမှာအမေရိကန်ပြည်ထောင်စုကလက်နက်ကလွဲပြီးစီးပွားရေးကဏ္ဍအတော်များများကိုပြန်လည်ပြီးရုပ်သိမ်းပေးနေရကနေအခုစီးပွားရေးဆိုင်ရာနောက်တဆင့်တိုးပြီးဆောင်ရွက်လာတာဖြစ်ပါတယ်။အာရှပစိဖိတ်ဒေသနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့အတွက်မူဝါဒချလှုပ်ဆောင်နေတဲ့သမ္မတအိုဘားမားဟာမြန်မာနိုင်ငံကိုနိုဝင်ဘာလထဲမှာလာရောက်မှာဖြစ်ပါတယ်။ဝန်ကြီးပရစ်ကာကတော့ဇွန်လထဲမှာတွားရောက်မှာဖြစ်ပြီးအခုလိုတွားရောက်ရမှာ CEO လို့ခေါ်တဲ့ American စီးပွားရေးလုပ်ငန်းကြီးတွေကအကြီးအကဲတွေဖြစ်တဲ့လုပ်ငန်းရှင်ကြီးတွေနဲ့အတူတွားရောက်မယ်လို့ဟောပြောပွဲမှာပြောကြားခဲ့တာပါ။
And I'm pleased to announce today that I will be traveling to Southeast Asia in June.With a delegation of CEO
ကျမဒီကနေ့ဝမ်းမြောက်စွာနဲ့ကြီးညာမှာကတော့ American ASEAN စီးပွားရေးကောင်စီနဲ့ American လုပ်ငန်းရှင်ကြီးတွေနဲ့အတူဂျွန်လာထဲမှာအရှိတောင်အာရှကိုခရီးသွားမယ်အကြောင်းပါပဲ။ဟနွိုင်းမြို့နဲ့မနီလာမြို့အပြင်မြန်မာနိုင်ငံကိုပါသွားမှာဖြစ်ပါတယ်
။ကမ္ဘာလူကြီးထက်ဝက်လောက်နေထိုင်တဲ့အရှိတောင်အာရှဒေသဟာကမ္ဘာပေါ်မှာစီးပွားရေးဖွံ့ဖြိုးမှုအနှင်းမြန်ဆုံးဖြစ်တယ်လို့ American ထောက်ကုံနဲ့ဝန်ဆောင်မှုလူလားသူလူလက်တန်းစားအများစုပါဒီဒေသတွေမှာရှိနေတာမို့American ဘက်ကစီးပွားရေးမှာတရက်ရင်းနှီးမြှုပ်နှံမှုတွေကိုတိုးမြှင့်နိုင်ဖို့အတွက်ကြိုးစားနေတာဖြစ်ကြောင်းလည်းပြောပါတယ်။ American ကုမ္ပဏီတွေရင်းနှီးမြှုပ်နှံရမှာအဆင်ပြေစေဖို့အတွက်အရှိတောင်အာရှဒေသတွေကဒီမိုကရေစီလမ်းပေါ်မှာအခုမှပြန်ပြီးရှောက်လှမ်းလာနေတဲ့မြန်မာနိုင်ငံမှာကုသန်းရောင်းဝယ်ရေးဝန်ကြီးဌာနရဲ့စီမံခန့်ခွဲရေးယုံတွေကိုပထမဆုံးဖွင့်လှစ်ဖို့အတွက်ရွေးချယ်ခဲ့တာဖြစ်ပါတယ်
။ Our Foreign Commercial Service will open new offices in Wuhan, China.and Rangoon, Burma.
ကျမတို့ရဲ့နိုင်ငံရခြားကုသန်းရောင်းဝယ်ရေးဝန်ဆောင်မှုရုံးအစ်စ်တွေကိုတရုတ်နိုင်ငံဝူဟန်မြို့နဲ့မြန်မာနိုင်ငံရန်ကုန်မြို့တွေမှာဖွင့်လှစ်မှာဖြစ်ပါတယ်။ဒါအပြင်အာရှနဲ့ပစိဖိတ်ဒေသတစ်လွှာနောက်ထပ်10နေရာမှာပါရုံးဖွင့်မှုအစီအစဉ်ထားပါတယ
်။စီးပွားရေးရင်းနှီးမြှုပ်နှံမှုတွေရေရှည်ခိုင်မာစေဖို့အတွက်အာရှပစိဖိတ်နိုင်ငံတွေနဲ့အမေရိကန်ကဘက်ဆောင်ပူးပေါင်းဆောင်ရွက်နေတာဖြစ်ပြီးအာဆီယံကတော့အမေရိကန်ရဲ့အရေးပါဆုံးစီးပွားရေးမိဖက်ဖြစ်ရှိနေတာပါ။အာဆီယံဟာကမ္ဘာမှာအမေရိကန်ရဲ့သရုပ်ထမြောက်အကြီးဆုံးစီးပွားရေးကုန်သွယ်ဘက်ဖြစ်တာမို့အခုအမေရိကန်အစိုးရက E3 လို့လူသိများတဲ့ Expanded Economic Engagement Initiative စီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးချဲ့ရေးလှုပ်ဆောင်မှုတွေကိုစတင်လိုက်ပြီလို့လည်းဝန်ကြီးပရစ်ကာကပြောပါတယ
် Through E3 we are helping train officials from ASEAN member nations in areas such as trade
E3 ကနေတစဉ်အာဆီယံအဖွဲ့ဝင်နိုင်ငံတွေကရရှိတွေကိုကုန်သွယ်ရေးဆိုင်ရာလိုအပ်တဲ့သင်တန်းတွေပေးဖို့ရှိပါတယ်။ဒါဟာပြည်တွင်းမှာပုဂ္ဂလိကစီးပွားရေးရင်းနှီးမြှုပ်နှံမှုကဏ္ဍကောင်းမွန်လာအောင်အခြေအနေဖန်တီးပေးဖို့အထောက်အကူပေးတဲ့သဘောဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ထဲမှာပဲ American ရဲ့စီးပွားရေးအဆောက်အအုံနဲ့အကောက်ခွန်ဆိုင်ရာဝန်ဆောင်မှုတွေ Google လိုကုမ္ပဏီတွေနဲ့တွဲပြီးတော့စီးပွားရေးခိုင်မာအောင်ဘယ်လိုလုပ်ရလဲဆိုတာတွေကို ASEAN စီးပွားရေးဝန်ကြီးတွေကိုလက်တွေ့ပြသခဲ့ပါတယ်။
အမေရိကန်အစိုးရကရောလာရောက်ရင်းနှီးမြှုပ်နှံမဲ့စီးပွားရေးလုပ်ငန်းရှင်တွေကပါအာဆီယံအဖွဲ့ကြီးတွင်2015ခုနှစ်မှာဘုံဈေးကွက်တစ်ခုထူထောင်နိုင်ဖို့လဲမျှော်လင့်နေပါတယ်လို့ဆိုပါတယ်။အမေရိကန်အစိုးရဟာသူ့နိုင်ငံကကုမ္ပဏီတွေရဲ့နိုင်ငံရေးချရင်းနှီးမြှုပ်နှံမှုဆိုင်ရာတွေမှာအရင်ကထဲထဲဝင်ဝင်သိပ်ပါလိမ့်မရှိပါဘူး။အခုတော့အာဆီယံနိုင်ငံတွေမှာအစိုးရကိုယ်တိုင်ကြီးကြပ်ပါဝင်လှုပ်ဆောင်မှုတွေရှိလာနေပြီဖြစ်ပါတယ်။မဲခေါင်မြို့ဝန်းဒေသမှာဗီယက်နမ်နိုင်ငံရဲ့လေဆွမ်းရင်သုံးစီမံကိန်းအတွက် General Electric ကုမ္ပဏီကနေတဆင့်ဒေါ်လာ94သန်းချထားပေးတာနဲ့ စင်ကာပူအခြေစိုက်စွန့်အင်ကုမ္ပဏီဖြစ်တဲ့ Capital Offshore and Marine ကုမ္ပဏီကိုဒေါ်လာ182သန်းပြည်ပချင်းငွေထုတ်ပေးတာမျိုးတွေလုပ်ပြီးစီးပွားရေးဆိုင်ရာတွေမှာပြောင်းလဲလှုပ်ဆောင်လာတာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပြောပြခဲ့တာပါ။အခုတခါတော့အိန္ဒိချင်းအိန္ဒိယနိုင်ငံကအထွေထွေရွေးကောက်ပွဲအခြေအနေကိုလည်းကြည့်ကြရအောင်ပါ။အိန္ဒိယနိုင်ငံရဲ့အကြီးမားဆုံးအထွေထွေရွေးကောက်ပွဲမှာမဲပေးနိုင်ဖို့ပြည်သူတန်ပေါင်းများစွာတို့ဟာမဲယုံတွေစီကြာသပတေးနေ့ကတွားရောက်ခဲ့ကြပါတယ်။လက်ရှိအာဏာရကွန်ကရက်ပါတီခေါင်းဆောင်အိန္ဒိယဂန္ဒီကတော့သူတို့ရဲ့ပြိုင်ဘက်ဟိန္ဒူအမျိုးသားရေးပါတီဘာဟာရတီးယဂျနတာပါတီ BJP ကိုမထောက်ခံကြဖို့လှုပ်လှစ်လှုပ်ထားမရှိတဲ့ရုပ်မြင်သံကြားမင်ကွန်းတရားမှာပြောကြားလိုက်ပါတယ်။ဒါပေမဲ့အကဲခတ်သမားတွေကတော့သူပြောသလိုဖြစ်လာနိုင်ပွဲမရှိပါဘူးတဲ့။VOA သတင်းတောက်အင်ဂျင်နာပက်ထရစ်ရှာနယူးဒေလီကနေသတင်းပေးပို့ထားတာကိုဦးကျော်စံသားကပြောပြပေးမှာပါရှင်
။ပါလီမန်အမတ်122နေရာရွေးချယ်ဖို့အတွက်မဲပေးသူတွေဟာအိန္ဒိယနိုင်ငံမြောက်ဘက်စွန်းကက်ရှမီးယားနယ်ကနေပြန်ကြားရေးနည်းပညာအချက်အချာဖြစ်တဲ့တောင်ပိုင်းဘင်္ဂလောအထိနေရာအနှံ့တန်းစီခဲ့ကြပါတယ်။ပြည်နယ်ပေါင်း12ပြည်နယ်မှာဒီ9ရက်မြောက်ရွေးကောက်ပွဲနေ့ကတော့အတိုက်ခံဘရတီးယားဂျနတာပါတီ BJP နဲ့အနာယကွန်ဂရက်ပါတီနှစ်ခုလုံးအတွက်အကျိအနယ်ဖြစ်ခဲ့ပါတယ်။နောက်ဆုံးပြုလုပ်ခဲ့တဲ့သဘောထားစစ်တမ်းမှာတော့ BJP နဲ့သူ့မဟာမိတ်တွေဟာပါလီမန်အမတ်ဥယျာဉ်တစ်ဝက်လောက်ရရှိနေပြီဆိုတာပြသနေပါတယ်။ဒါပေမဲ့ BJP ဘက်ကအနိုင်ရဖို့ဆိုတာကတော့အကျိအနယ်ရှင်ပြိုင်ရအောင်မဲ့ကာနာတကာပြည်နယ်သူ့ရဲ့ကြောထောင်းနောက်ခံပြည်နယ်ဖြစ်ကြတဲ့ရာဂျစ်သန်မဒ္ယပရာဒက်ရှ်နဲ့ချတ်တစ်ဂါပြည်နယ်တို့ရဲ့ရလဒ်ကိုကြည့်ကြအောင်မှာဖြစ်ပါတယ်။ကြာသပတေးနေ့ကအဲ့ဒီပြည်နယ်တွေမှာမဲပေးခဲ့ကြတာပါ Satish Mishra ဟာ New Delhi မြို့အခြေစိုက် Observer Research Foundation ကနိုင်ငံရေးအကဲခတ်သမားတူဖြစ်ပါတယ
် So they will have to retain the number of seats and improve upon it from 2009 performance so that
BJP ဟာ2009ခုနှစ်တုန်းကရရှိခဲ့တဲ့အမှတ်နေရာကိုထိန်းထားပြီးဒီပေါ်မှာပိုပိုတိုးလာအောင်လှုပ်ဆောင်ရပါလိမ့်မယ်သူတို့အတွက်အမတ်နေရာ182နေရာထိရဖို့လိုအပ်ပါတယ
်။ BJP အနေနဲ့ဖွံ့ဖြိုးတိုးတက်မှုနဲ့အုပ်ချုပ်ရေးကောက်မှုဖို့ဂရီတွေပြင်းနေသလို Congress ပါတီကလည်းစင်ရသားတွေအကျိုးနိုင်ငံရေးမှာဘာသာရေးစွပ်ဖက်မှုမရှိတဲ့တိုင်းပြည်ရဲ့ပုံရိပ်ကိုဆက်လက်ကာကွယ်သွားမယ်လို့ဆိုနေပါတယ်။ BJP ပါတီကိုအခုအချိန်ထိအပြင်းထန်ဆုံးထိုးနှက်မှုတစ်ရပ်ကတော့ဒီ Congress ပါတီခေါင်းဆောင်ဆိုနီယာဂန္ဒီရဲ့ရှားရှားပါပါ3မိနစ်ကြာရုပ်မြင်သံကြားမင်ကုန်းပဲဖြစ်ပါတယ်။တနင်္လာနေ့ကပြောကြားသွားတဲ့အဲ့ဒီမင်ကွန်းထဲမှာခွဲကြပြီးရက်ဆက်ကြမ်းကြုတ်တဲ့အင်အားစုတွေနဲ့အမုန်းတရားနဲ့သွေးထွက်သံယိုမှုတွေမှွန်းထုံနေသူတွေကိုညှဉ်းဆန်ကြဖို့မဲမပေးကြဖို့ပြောကြားသွားတာဖြစ်ပါတယ်။ဆိုနီယာဂန္ဒီကတော့ BJP လို့နာမည်တက်မပြောသလို BJP ခေါင်းဆောင်နရင်ဒရာမိုဒီလို့လည်းပြောသွားတာမဟုတ်ပါဘူး။မိုဒီဟာ2002ခုနှစ်ကဂုဂျရာတ်မှာဖြစ်ပေါ်ခဲ့တဲ့ဘာသာရေးအကြမ်းဖက်မှုတွေကိုရတန်သွားအောင်အပြည့်အဝလှုပ်ဆောင်ခြင်းမရှိခဲ့ဘူးလို့ဆွဆွဲခံရတာဖြစ်ပါတယ်။သူကြောင့်တခါမွတ်စလင်မုန်တီးမှုတွေဖြစ်လာလေမလားဆိုတာဝေဖန်သူတွေစိုးရိမ်မှုတွေရှိနေတာနဲ့အတူသူဟာအာဏာပြပြီးအတင်းကျပ်ဆံရွက်တတ်တဲ့လူလို့ဆွဆွဲသူတွေကလည်းရှိနေပါတယ
်။ इस चुनाव में हम देश की इसी रूह को बचाने के लिए उन तत्वों से लड़ रहे हैं जिनकी विचारधारा
कांग्रेस पार्टी हा တိုင်းပြည်ကိုခွဲခြားပြစ်မှတ်လူတွေရဲ့အန်ဒီရကကာကွယ်ဖို့တိုက်ပွဲဝင်နေတာဖြစ်တယ်လို့ဆိုနီယာဂန္ဒီကပြောကြားသွားတာဖြစ်ပါတယ်။ဒါပေမဲ့ဆိုနီယာဂန္ဒီရဲ့ပြောကြားချက်တွေဟာမဲဆန္ဒရှင်တွေအပေါ်ဩဇာတရားတိုင်ပါမလားဆိုတာကိုတော့ Satish Mishra ကသံသယရှိပါသေးတယ်
။ Fact of the matter is that in a political environment where the Congress is suffering from anti-incumbency and negative image
ဒီနေ့တာကတော့ Congress Party ရဲ့အုပ်ချုပ်မှုကိုညှင်းငွေ့နေကြပြီးလွန်ခဲ့တဲ့10နှစ်တာကာလအတွင်းမတမာမှုတွေရှိခဲ့တဲ့ဆိုတဲ့အနှုတ်လက္ခဏာပုံရိပ်တွေရှိနေတဲ့အတွက်ပြည်သူတွေဟာအပြောင်းလဲလိုချင်နေကြပါတယ်ဒီအတွက်တစ်ခုတည်းသောရွေးစရာကမိုဒီပဲရှိနေပါတယ်ရွေးစရာအများပြားမရှိပါဘူ
းရွေးကောက်ပွဲကတော့အမှတ်943နေရာရဲ့တဝက်ကျော်အတွက်ဆက်လက်ပြုလုပ်နေဦးမှာဖြစ်ပြီးမေလ12ရက်နေ့မှအဆုံးသတ်မှာဖြစ်ပါတယ်မဲလာပေးသူအရေအတွက်ကတော့အခုချိန်ထိမြန်မာနေဆဲဖြစ်ပါတယ်ဒါသီပင်လင်ပြည်သူတို့ရဲ့အပြောင်းအလဲလိုလားနေတဲ့ဆန္ဒကိုပြသနေခြင်းပဲဖြစ်ပါတယ်ခင်ဗျာသုံးသပ်သူတွေကပြောနေကြပါတယ်
ဦးကျော်စံသားပြောပြခဲ့တာပါ လူတွေရဲ့ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့တဲ့တစ်တော်တွေမှာနေထိုင်ကြတဲ့တရိတ်ဆန်မျိုးစိတ်တွေဟာမြို့တုံးပျောက်ွယ်မဲ့အခြေအနေကြုံနေရတဲ့အကြောင်းထိုင်းနိုင်ငံတောင်ပိုင်းမှာနှစ်ပေါင်း20ကြာသုတေသနလုပ်နေတဲ့သုတေသီတွေကပြောလိုက်ပါတယ်။ရေအားလျှပ်စစ်စီမံကိန်းကြီးကနေဖြစ်လာတဲ့တစ်တော်ကျွန်းငယ်လေးတွေပေါ်မှာဌာနေတရိတ်ဆန်မျိုးစိတ်တစ်ခုဖြစ်တဲ့နှုတ်တိုက်သရဝငယ်တွေလုံးဝမြို့တုံးလူနီးပါးဖြစ်နေကြတာကိုနိုင်ငံပေါင်းစုံသိပ္ပံပညာရှင်ဖွဲ့ကတွေ့ကြတာပါ။ဒီကတစ်ဆင့်ဂေဟစနစ်ဟာစိုးရိမ်စရာကောင်းလောက်အောင်ပြောင်းလဲလာခဲ့တဲ့အကြောင်းရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါအောင်မယ်ရှင
်ထိုင်းနိုင်ငံတောင်ပိုင်းချူလန်ဆက်ဝိုက်ကတစ်တော်တွေဟာမြောက်တွေနဲ့တခြားတောရိုင်းတရိတ်ဆန်တွေရဲ့အတန်တွေနဲ့တပ်ဝင်လှုပ်ရှားနေတာပါဒါပေမဲ့လွန်ခဲ့တဲ့28နှစ်ကဒီနေရာတဝိုက်မှာရေအားလျှပ်စစ်စီမံကိန်းကြောင့်ဖြစ်လာခဲ့တဲ့ကျွန်းတွေပေါ်မှာတော့အခြေအနေတွေကဒီလိုမဟုတ်ပါဘူးရေအားလျှပ်စစ်စီမံကိန်းမတိုင်ခင်တုန်းကတော့တောထဲမှာရှိနေတဲ့မျိုးစိတ်တွေဟာမျိုးတုံးလူနေပါဖြစ်ခဲ့တယ်လို့လူကစ်ဆန်ဦးဆောင်တဲ့စင်ကာပူအမျိုးသားတက္ကသိုလ်ကသိပ္ပံပညာရှင်အဖွဲ့ကပြောပါတယ်ဂျူလန်ဆယ်ကို1986ခုနှစ်က165စတူယန်ကီလိုမီတာရှိတဲ့တစ်တော်ကျိုင်ဝမ်းကိုရေသွင်းတိဆောက်ခဲ့တာဖြစ်ပြီးတော့အဲ့ဒီတစ်တော်ကျိုင်ဝမ်းတဲ့ကတောင်ထိပ်တွေဟာကျွန်းတွေဖြစ်လာခဲ့တာပါဒီဆယ်ကထိုင်းနိုင်ငံတောင်ပိုင်းဆူရက်တာနီခရိုင်ကခလုံဆန်းသဘာဝဘေးမဲ့တောနဲ့ခေါင်ဆော့အမျိုးသားတစ်တော်ဥယျာဉ်တွေရဲ့အစိပ်ပိုင်းတချို့ကိုရေပေးဝင်နေတာဖြစ်ပါတယ်တစ်တော်တွေအစိပ်စိပ်ကွဲသွားခဲ့တဲ့အတွက်တောရိုင်းတရိတ်ဆန်တွေမျိုးတုံးတာတွေဟာစိုးရိမ်စရာကောင်းလောက်အောင်ဖြစ်လာခဲ့တယ်လို့ Gibson ကပြောပါတယ်ဂီဟာစနစ်လုံးဝပျောက်ွယ်သွားဖို့ကအချိန်မြွေးဖြစ်နိုင်တယ်လို့လည်းသူကပြောပါတယ် Gibson ပါဝင်နိုင်ငံပေါင်းစုံကသိပ္ပံပညာရှင်တွေကောက်ယူခဲ့တဲ့စစ်တမ်းအရရေအားလျှပ်စစ်စီမံကိန်းကြောင့်တစ်တော်တွေကွဲကုန်ပြီးအဲ့ဒီကနေဌာနေမျိုးစိတ်တွေလည်းရေရှည်မှာဆက်လက်မတည်တတ်နိုင်တော့တဲ့အထိဖြစ်လာစေခဲ့တာဖြစ်တယ်လို့ယူဆနေကြပါတယ်အဲ့ဒီကြံခဲ့တဲ့အကောင်တွေကလည်းမလေးရန်လေကျွတ်တွေနဲ့ရှင်ပြီးတော့နေခဲ့ရတာဖြစ်ပါတယ်
And that species, Rattus tiumanicus, is actually not native to these undisturbed forests. So it came in.
ဒါက Rattus tiumanicus လို့ခေါ်တဲ့ကြွက်မျိုးဖြစ်ပြီးဒီတောထဲမှာငကိုရှိတဲ့ဌာနမျိုးစိတ်မဟုတ်ပါဘူး။သူတို့ကအနီးပတ်ဝန်းကျင်တဝိုက်စိုက်ပျိုးရေးလုပ်တဲ့နေရာတွေကလာလာဖြစ်ပြီးဌာနမျိုးစိတ်တွေအကုန်နီးနီးလောက်ကိုဒီမှာမရှိအောင်လုပ်ခဲ့ကြပါတယ်။အခုဆိုရင်ဒီကျွန်းပေါ်မှာဌာနမျိုးစိတ်နည်းနည်းလောက်ပဲကျွန်တော်တို့တွေ့ရပြီးတော့ကျန်တဲ့မျိုးစိတ်တွေအကုန်လုံးပျောက်သွားပါလေ
။နှစ်အနည်းငယ်တွင်ရောက်လာတဲ့အဲ့ဒီကြွက်တွေဟာကျွန်းပေါ်မှာအရန်ကုန်များလာပြီးတော့ဒီမှာငကိုရှိတဲ့ဌာနေနိုးတိုက်သရဝအငယ်လေးတွေနေရာမှာအစားဝင်လာခဲ့ပါလေ။25နှစ်ကြာပြီးတဲ့နောက်ဒီဒေသမှာငကိုရှိတဲ့နိုးတိုက်သရဝလေးတွေဟာစိုးရိမ်စရာကောင်းလောက်အောင်အလင်းမြန်ပျောက်ွယ်လာနေတာကိုတွေ့ရပြီးတော့ဖျက်များအဖြစ်ကျွန်းတစ်ကျွန်းမှာတမျိုးတောင်မကြံတော့တဲ့အနေအထားဖြစ်လာနေတာကိုတွေ့ရတယ်လို့သုတေသီတွေကပြောပါတယ်။ကျန်တဲ့တစ်တော်တွေအတွင်းအလက်စားနဲ့အကြီးစားဌာနေမျိုးစိတ်တွေရဲ့လှူရှားမှုတွေကိုမှတ်တမ်းတင်ဖို့အတွက်ကင်မရာအလုံး100လောက်ကိုထားထားပါတယ်။ဒီကရရှိတဲ့အချက်လက်တွေကအနာဂတ်တစ်တော်မြေဖွံ့ဖြိုးတိုးတက်ဖို့အတွက်ထိန်းချုပ်တဲ့စီးမြန်းစည်းကမ်းတွေကိုအထောက်အကူဖြစ်စေလိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်း Gibson ကပြောပါတယ်။ဒါမဲ့လည်းဒီလိုဖြစ်လာဖို့အတွက်အချိန်ကြာနိုင်တဲ့အတွက်မျိုးစိတ်တွေအတော်များများပျောက်ွယ်သွားမှာကိုသူကစိုးရိမ်နေပါတယ်။
With forest fragmentation, the effects are not immediate. So right after you chop a forest into a small piece,
တစ်တော်တွေကကွဲနေတဲ့အတွက်ချက်ချင်းတော့ခရဲရိုက်ခတ်မှာမဟုတ်ပါဘူး။ခမားကတစ်တော်ကိုခုတ်လိုက်တော့တစ်တော်ကကျုံသွားမယ်။ဇီဝမျိုးစိတ်တော်တော်များများအဲ့ဒီလိုခုတ်ပြီးပြီးချင်းအချိန်မှာဆက်ရှိနိုင်ပေမဲ့အချိန်ကာလကြာလာတိုင်းမျှပျောက်ဆုံးလာနိုင်ပါတယ်
။ချူလန်းဆယ်ကိုထိုင်းနိုင်ငံတောင်ပိုင်းမှာလျှက်စစ်ပြီးတက်တက်တပေးနိုင်ဖို့အတွက်တိစောက်ခဲ့တာဖြစ်ပါတယ်။ဒီကနေ့ရခဲ့တဲ့အကျိုးဆက်တွေကကြောက်စရာဖြစ်ပေမဲ့ဒီလေးလာတွေ့ရှိမှုကအနာဂတ်မှာဖွံ့ဖြိုးတိုးတက်ရေးနဲ့ဆိုင်တဲ့ဆုံးဖြတ်ချက်တွေအပေါ်တစုံတရာထိရောက်တဲ့အကျိုးသက်ရောက်မှုရှိမယ်လို့ Gibson ကပြောပါတယ
် I would hope that this research will really highlight the value of
ဒီသုတေသနတစ်တော်ကျေပြတ်မှုရဲ့တန်ဖိုးကိုအမှန်တကယ်မီးမောင်းထိုးပြနိုင်လိမ့်မယ်လို့မျှော်လင့်တယ်လို့ရည်အားလျက်စစ်ထုတ်လုပ်တဲ့ဆယ်တွေရဲ့အကျိုးဆက်တစ်ခုကိုလည်းမီးမောင်းထိုးပြနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
မျိုးစိတ်တွေအနေနဲ့တစ်တော်ရဲ့အပိုင်းစာလေးတစ်ခုထဲမှာဘလောက်ကြာကြာနေနိုင်မလဲဆိုတာကိုစူးစမ်းရင်းကနေအခုလိုသုတေသနလေးလာမှုစတန်းဖြစ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ
တော်ရရှိမြတ်ခင်ဗျာဒီမိုကရေစီဖော်ဆောင်နေတဲ့ဆိုရက်မြန်မာနိုင်ငံမှာအဓိကကြတဲ့လေယာစီးပွားရေးအတွက်ပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေရဟာတိုင်းပြည်အတွက်အကျိုးရှိပါရဲ့လားလူများစုဖြစ်တဲ့လယ်သမားတွေအတွက်ကောအကျိုးရှိပါရဲ့လားအကျိုးမရှိဘူးဆိုရင်အကျိုးရှိအောင်ဘာတွေလုပ်သင့်ပါသလဲဆိုတာအခုလာမယ့်စနေညတရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါတို့ရရှိမြခင်ဗျာပါဝင်ဆွေးနွေးလို့ရတဲ့တို့ရရှိနေကျွန်တော်တို့စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က 232-382-994 fax number 2392 3995 ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တရားဥပဒေမဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့ပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ဒီအမေရိကန်တန်ရဲ့တောက်ကြနေမနေ့ကင်းစီစဉ်တွေနားဆင်နေကြရတာပါအခုဆက်ပြီးတော့ယူကရိန်းဘက်ကိုကြည့်ကြရအောင်ပါရှင်ယူကရိန်းအမျိုးသမီးတယောက်ကယူကရိန်းစစ်နာပြပွဲတွေရဲ့အဆိုးဆုံးအခြေအနေတွေအကြောင်းအရှိအတိုင်းတင်ဆက်လိုက်တဲ့ဗီဒီယိုဟာအင်တာနက် YouTube စာမျက်နှာမှာတိတ်ကိုရေပန်းစားနေပါတယ်ဗီဒီယိုကိုဖန်တီးခဲ့တဲ့တက္ကသိုလ်ကျောင်းသူယူလီယာမာရီယူရှက်စကာ VOA ကိုရောက်လာခဲ့တဲ့အချိန်မှာဒီစန္ဒပြပွဲတွေကနေဘလို့တွန်းအားတွေဖြစ်စေခဲ့တယ်လဲဆိုတဲ့အကြောင်းဆွေးနွေးခဲ့ပါတယ် VOA သတင်းတောက်ဇလာတီကာဟုတ်ရဲ့သတင်းပေးပို့ချက်ကိုတော့မတ်တင်ဂီထိုက်ကပြောပြပေးပါမယ်ရှင်
ဗြိတိန်တပ်ပုံစီယာဂရေဟမ်မစ်ရှဲကခီးရဲ့မြို့တော်မှာရိုက်ကူးခဲ့တဲ့နှစ်မိနစ်ကြာဗီဒီယိုအတူလေးထဲမှာမာရူရှက်ကကယူကရိန်းပြည်သူအများအပြားဘာကြောင့်လက်မတွေပေါ်ထွက်လာခဲ့ကြသလဲဆိုတာကိုရှင်းပြနေတာပ
ါ There is only one reason we want to be free from a dictatorship we want to be free from the politicians who work only for themselves
အကြောင်းတော့တခုတည်းပါသူတို့ကအာဏာရှင်စနစ်ကနေလွမြောက်ခြင်းနဲ့ပတ်စံအတွက်အရာအတွက်အာဏာတည်မြဲဖို့အတွက်တခုတည်းနဲ့လူတွေကိုထိခိုက်အနာတရားဖြစ်အောင်ပြစ်ခတ်ဖို့ရိုက်နှက်ဖို့လက်မတွတ်နဲ့နိုင်ငံရေးသမားတွေစီကနေလွမြောက်ခြင်းနေကြတာပ
ါယူကရိန်းပြည်သူတွေရဲ့လွတ်လပ်မှုအတွက်တိုက်ပွဲဟာနိုင်ငံရေးအရာတွေမဟုတ်ပဲလူသားအလုံးရဲ့လွတ်လပ်မှုနဲ့လူအခွင့်အရေးအတွက်လည်းဖြစ်တာမို့ကမ္ဘာတစ်လွှားကလူတွေရဲ့စိတ်ဝင်စားမှုကိုရှားခဲ့တာပါလို့မာရုရှက်ကက VOE ကိုပြောပါတယ
် And they understood that we are not just trying to fight for another president we are fighting for
ကျမတို့ဟာနောက်ထပ်သမ္မတတရားအတွက်တိုက်ပွဲဝင်နေကြတာမဟုတ်ဘူးဆိုတာနဲ့ကျမတို့ဟာတာမန်လူမှုဘဝအစဉ်အတန်းမှာပုံမှန်တန်ဖိုးထားတဲ့စံနှုန်းတွေနဲ့တာမန်လူဘဝတစ်ခုအတွက်တိုက်ပွဲဝင်နေကြတာဖြစ်တယ်ဆိုတာကိုသူတို့နားလည်ကြပါတယ်ဒါကတိတ်ကိုတမန်ရိုးကြဖြစ်ပြီးတော့တိတ်ကိုရိုးရှင်းလာတာမို့ဒါကိုနားလည်ကြတာဖြစ်ပါတယ်
။သူမရဲ့ဗီဒီယိုနဲ့ယူကရိန်းကတခြားလူတွေကြောင့်မို့ယူကရိန်းဆန္ဒပြမှုတွေမှာရဲတွေနဲ့ရုံးရင်းဆန်ကပ်ဖြစ်ပြီးတော့လူ80ကျော်သေဆုံးခဲ့ပြီးတဲ့အချိန်အောင်ဆန္ဒပြသူတွေဟာကီယက်မြို့နယ်ရင်ပြင်ကနေစုတ်ခွာပေးဖို့ညှဉ်းဆန်းခဲ့ကြတဲ့အပေါ်လူတွေပို့ပြီးတော့စိတ်ဝင်စားစေခဲ့တာဖြစ်တယ်လို့သူမကပြောပါတယ
်။ I think that people were trying to find the answer why someone can go and
လူတွေဟာတေတောင်တေသွားနိုင်တဲ့နေရာကိုဘာကြောင့်သွားကြတာလဲဆိုတဲ့အဖြစ်ကိုရှာဖွေကြတာလို့ကျမယူဆပါတယ်။ဘာအတွက်ဘလို့တွန်းအားတွေကြောင့်များလူတွေဟာတေမာမကြောက်ပဲသွားကြတာလဲအားလုံးအတွက်ဖြေဖို့ခက်တဲ့မိကွန်းပါ
။ကယ်လီဖိုးနီးယားအခြေစိုက်ရုပ်ရှင်ထုတ်လုပ်သူဘင်မော့စ်ကမာရုရှက်ကရဲ့ဗီဒီယိုကိုထုတ်လုပ်တာမှနဲ့စိတ်ဝင်စားမှုရအောင်ကူညီလှုပ်ဆောင်ပေးခဲ့သူပါ။ဒီဗီဒီယိုကိုအင်တာနက် YouTube မှာတင်လိုက်ပြီးပထမသတင်းနှစ်ပတ်မှာတင်ကြည့်ရှုသူ9တန်းကျော်ခဲ့ပြီးနောက်တော့10တန်းရှိသွားပါတယ်။အထူးသဖြင့်ဆွဲဆောင်နိုင်တာကတော့မာရုရှိခရဲ့ရိုးရှင်းမှုရိုးသားမှုကြောင့်ဖြစ်ပါတယ်လို့သူကပြောပါတယ
်။ It was so astonishing as a matter of fact that the Russians got terrified and they turned on their propaganda machine.
ရုရှားတွေကကြောက်လန့်ကြဖြစ်ပြီးသူမကိုစုပြတ်တတ်သွားအောင်သူမဟာပြည်သူစာတယောက်လိုလို Philadelphia ဇပွဲတို့တယောက်လိုလို့အကြီးကျယ်ဝါဒဖြန့်လိုက်ကြတာတိတ်ကိုအံ့ဩစရာကောင်းတာပါပဲဗျာ
ဒါပေမဲ့လဲမာရူရှက်ကကတော့သူမဆန္ဒပြတာဟာရုရှားကိုအထူးဥတီလို့ဆောင်တာမဟုတ်ဘူးလို့ပြောပါတယ်ယူကရိန်းနိုင်ငံရေးမှာအကျင့်ပြက်ချဆားမှုတွေရှင်းသွားအောင်ကတော့တော်လှန်ရေးတစ်ခုတည်းနဲ့တင်မလုံလောက်ဘူးဆိုတာကိုသူမသိရှိထားပါတယ်တဲ့မေလ25ရက်နေ့မှာကျင်းပမယ်ယူကရိန်းသမ္မတရွေးကောက်ပွဲနှိကပ်လာချိန်မှာကီးယက်မြို့သူအကြောင်းသူကတော့ယူကရိန်းမှာအရင်ကရှိခဲ့တဲ့အတုအယောင်ဒီမိုကရေစီမျိုးမဟုတ်ဘဲစစ်မှန်တဲ့ဒီမိုကရေစီကိုလိုချင်ပါတယ်လို့ပြောဆိုခဲ့ပါတယ်ရှင်